ဘိဓမာမှာအရေးကြီးဆုံးကကာမစတုတ်ကခေါင်းစဉ်ကြီးထဲမှာပါနေတယ်။ပါကဌာနစတုတ်ကဒီအရေးကြီးတယ်။ဒါကိုပြန်ကြည့်ရင်ပါကဆိုတာဘာလဲ။ပါကဆိုတာဘာလဲ။အကျိုးမပေးဘူး။အကျိုးပဲ။ပေးတာဒါနပါမှ။ပါကဆိုတာဘာလဲ။အကျိုးဌာနဆိုတာဘုံ။ဒါဆိုရင်ပါကဌာနဆိုတော့မှာအကျိုးပေးရာဘုံဌာနဘုံဌာနနဲ့ဆက်တဲ့ဘာတွေလဲကံ၄ပါးဖြစ်တဲ့အတွက်ပါကဌာနစတုတ်ကဒါအရေးကြီးပြီဟုတ်ပြီနော်အကျိုးပေးရာဘုံဌာနနဲ့ဆက်တဲ့ကံ၄ပါးကိုအရေးကြီးတာကိုပဲကျမတို့တင်းကြုံမှာတော့လွယ်ကူအောင်ကျေးဇူးတော်ရှင်မူလပဌံဆရာတော်ဘုရားကြီးကဘုံပိုင်းကအချိုးပေးဆိုရဲခေါင်းစဉ်ကြီးနဲ့တင်ပြီဟုတ်ပြီနော်အဲ့တော့ပါကခဌာနကံကြီး၄ပါးဆိုတာဘာတွေလဲလို့ကျမတို့ကြည်လိုက်သူဒီအသစ်ဆက်ဆက်မဟုတ်ဒီကာမစတုတ်ကလည်းမှအခုအရေးကြီးဆုံးပြောပြီနော်အရေးကြီးဆုံးဒီနံပါတ်ဂါကြီးဖြစ်တဲ့ပါကဌာနစတုတ်ကဒါသိနေရမယ်အဲ့တော့အချိုးပေးရဘုံဌာနနဲ့ဆက်တဲ့ကံ၄ပါးဆိုတော့အရေးသာကြီးတယ်ပြောပေမယ့်မခက်ဘူးဓမ္မမေစများရဲ့ဘုံဌာနကိုအကျိုးပေးတဲ့ကံလေးပါဆိုတာဂွင်းဆက်ကြည့်လိုက်ဒီမှာဓမ္မမေဆွေတို့သင်ပြီးသားကိုဒီနေ့ revision သဘောနဲ့စာကြက်ပြီးသားဖြစ်အောင်ပြန်ပေးနေတာအကျိုးပေးရဘုံဌာနနဲ့ဆက်တဲ့ကံလေးပါဆိုတော့ဘုံဌာနက၄မျိုးမရှိဘူးလားဟောဟုတ်လားဟာဒီဘုံဌာနကိုရောက်စေတဲ့ကံကိုကြည့်မယ်အဲ့ဒီအကျိုးပေးတဲ့နေရာမှာပဋိသင်္ဍေဂျိုပုဒ္ဓေဂျိုမပေါ့လားပဋိသင်္ဍေဂျိုအတွက်ကိုဟလာအကျိုးပေးရဘုံဌာနအတွက်ကိုဘူမိစတုတ်ကကိုလှမ်းကြည့်လိုက်ဒါကြောင့်ဒီမှာရှင်ပေးနေတာဘုံဌာနတွေကိုအကျိုးပေးတဲ့ဝိပဿနာတွေကိုကြည့်တဲ့အခါမှာပဋိသင်္ဍေဂျိုပဝတ္တိဂျိုမှာပဋိသင်္ဍေဂျိုဆရာကိုပဋိသင်္ဍေစတုတ်ကကိုကြည့်လိုက်ပဝတ္တိဂျိုကိုကြက်လိုက်ပြီးပြီဟုတ်ပြီနော်ကြက်ယုံမဲ့အသစ်ဆက်ဆက်မဟုတ်ဒါဆိုရင်ကြည့်အောင်အပယ်လေးဘုံကိုအကျိုးပေးမယ်ကံလေဒါကံမစတုတ်ကတည်းကပြောတာမဟုတ်လားအပယ်လေးဘုံကိုအကျိုးပေးမယ်ကံသည်ဘယ်ကံလဲလို့ပြောရင်အာကုသို့စေတနာ12ပါအာကုသို့ကံ12ပါဆိုတာမနေ့ကသင်ပြီးပေါ်လာတယ်ကြော်လိုက်မယ်ကာမတုဂရိ9ဘုံကိုအကျိုးပေးမယ်ကံလို့ပြောတော့ကာမကံကာမကုသို့ကံဆိုတဲ့မဟာကုသို့စေတနာရှစ်ပါးဆိုတာမနေ့ကပြောပြီးပေါ်လာပြီဟုတ်လားဒီဘက်မှာသင်ခဲ့တယ်ရူပ16ဘုံလို့တွေ့တဲ့အတွဲကြောင့်ရူပ16ဘုံကိုအကျိုးပေးမယ်ကံကရူပကုသို့စေတနာ5ပါးဟုတ်လားအရူပ4ဘုံဆိုတော့အရူပ4ဘုံကိုအကျိုးပေးမယ်ကံကအရူပကုသိုလ်စေတနာ၄ပါးစာကျက်ဆရာမလို့သဘောနဲ့မှန်တယ်။နော်ကျွန်မစာသင်သားဘဝတောက်လျှောက်ကိုအခုဆရာမအနေနဲ့ပြန်လုပ်တဲ့နေရာမှာစာဘရောမှမကျက်ဘူး။နော်ဓမ္မမေစုတို့စာကျက်တယ်မထင်နဲ့စာမကျက်ဘူး။စာကျက်အမြန်ပြင်းတာ။စာကိုမှတ်သွားတာ။သဘောတရားလေးနဲ့မှတ်သွားတဲ့ကြောင့်အဲ့ဒီစာဒီစာအုပ်လို့မှတ်လို့ရလားမရလား။အဲ့ဒါကုဓမ္မမေစုတို့ဒါနှိုင်းရှင်ပေးလိုက်တာဟုတ်ပြီနော်အပယ်လေးဘုံကိုရောက်စေတဲ့ကံအာကုသို့စေတနာတနည်းအာကုသို့ကံစနစ်ကာမတုဂရိခုနှစ်ဘုံကိုအကျိုးပေးမယ်ကံကာမကုသို့သို့မဟုတ်မဟာကုသို့စေတနာ10ပါရူပ16ဘုံကိုရောက်စေတာရူပကုသို့9အရူပ4ဘုံကိုရောက်စေတာအရူပကုသို့အဲ့ဒါလေးပေါ်လာရင်ပါကဌာနစတုတ်ကမှကြက်ခဲ့ပြီးပြီဓမ္မမေဆိုတော့အဲ့ဒီတော့ကံ၄မျိုးကအာကုသို့ကံကာမကုသို့ကံရူပကုသို့ကံအရူပကုသို့ကံကြက်ဘူးလားမကြက်ဘူးလားအဲ့တော့စေတနာမမှတ်ဖဲနဲ့ကံမှတ်လဲအတူတူပဲကလားကြီးနဲ့အရာကြီးပဲစေတနာဆိုတာအစကံဆိုတာအဆုံးပဲဟုတ်ပြီနော်ဒါလေးမြင်သွားပြီကြိုက်တာနဲ့ယူအဲ့ဒီမှာမှဒါသည်ဘုံပိုင်းမှာကာမစတုတ်ကခေါင်းစဉ်ကြီးတဲ့ကနံပါတ်၄ခုသည်အရေးအယံကြီးတဲ့အတွဲကြောင့်ဟာဒီကံ၄မျိုးတဲ့ကအာကုသို့ကံနဲ့ကာမကုသို့ကံကိုပေါင်းပြီးတော့ကာမကံဆိုပြီးတော့တစ်ဖြက်ဘုံပိုင်းကံအကျိုးပေးစရာတစ်ခုရူပနဲ့အရူပကိုပေါင်းပြီးတော့မဟေကုတ်ကံဆိုတာတစ်ခုလေးလာခဲ့ပြီးပြီဟုတ်ပြီနော်အဲ့ဒီမှာအကျိုးပေးပုံကိုမှတ်မိအောင်လေးပြောမယ်။စောက်ကြည့်စရာမလိုတော့ဘူးလို့ထင်တာပဲ။နည်းနည်းဆိုကြည့်မယ်။အာကုသို့ကံ12ပါးသည်ဘယ်ပုံကိုအကျိုးပေးမှာလဲ။အပယ်၄ပုံ။အပယ်၄ပုံကိုအကျိုးပေးရင်ဘာပဋိသင်္ဍေလဲ။ အပယ်ပဋိသင်္ဍေဘောလို့လို့လေးဟုတ်ပြီနော်အပယ်လေးဘုံကိုဘဝအနေနဲ့သွားတာလားခဏအနေလားဘဝအနေနဲ့ဆိုတော့အပယ်ပဋိသင်္ဍေဟုတ်ပြီနော်ပြီးရင်အပယ်လေးဘုံကိုမရောက်ဖဲနဲ့လွတ်သွားတဲ့ကာမတုဂတိခုနှစ်ဘုံနေရူပဘုံနေရောက်တဲ့ပုဂ္ဂိုလ်တွေကြတော့ဘာကြိုးပေးမလဲပဝုဒိကျိုးဒါဟုတ်ပဲဇယားမှာဒီမှာပြန်ကြည့်တော့เนาะကျွန်မနည်းနည်းတစ်ချက်ဆိုမယ်အာဟုသူကံ၁၂ပါးရဲ့အကျိုးပေးပုံပြောရင်အပယ်လေးပုံကိုပဋိသင်္ဍေကျိုးပေးဖို့ဆိုရင်ဩဒိစ္စတော့ပယ်ပဋိသင်္ဍေမပေးနိုင်တော့ဩဒိစ္စကျင်းသောအာဟုသူစေတနာ၁၁ပါးသည်အပယ်လေးပုံ၌အာဟုတလဝိဘက်ဥပိ္ပခာတန္တိရဏစိတ်တစ်ပါးကိုဖြစ်စေ၏ပဝုဒိအခါကြရင်နော်အပယ်လေးဘုံမှာအာဟုတလဝိဘက်စိတ်ခုနှစ်ပါးလုံးဖြစ်စေအဲ့မှာလေအာဟုတုစေတနာ၁၂ပါးဖြစ်သွားတယ်အဲ့ဒါလေးကိုပြန်ပြီးတော့တိယဥက္ကဋ္ဌလို့ဒွိယဩမကလို့စသည်နဲ့ပြန်ကြည့်ရင်ဒါတွေအကုန်ပါလားမပါဘူးပြီးသွားပြီမဟေဂုတ်ကံရဲ့အကျိုးပေးပုံကြရင်လေရူပကုတုတွေသည်ရူပ16ပုံမှာပထမဇန်ကုတုသည်ပထမဇန်3ပုံ၌ဟောပထမဇန်ဝိဘက်ဇီဝိတဆိုတာကနံပြောက်စေလိုမှုနဲ့ရှင်နဲ့ပြသမဇန်ကုတုသည်အတိညာတ်ဘုံမှာဇီဝိတနဝကကလတ်ယုတ်ကိုဖြစ်စေဆိုတော့ဒါလေးကိုသဘောပေါက်လိုက်ဇယားတစ်ခုနဲ့တစ်ခုဟာဂွင်းစင်မဟုတ်ဘူးလားညင်သွားပြီအဲ့တော့အခုကျွန်မတို့ဒီအထိပါပြီးသွားပြီဆိုတော့ဒါကြောင့်ဒီဘုံမိုင်းကံဂျိုးပေတရားဒီကာမကံယောမဟေဂုတ်ကံယောအရေးကြီးတယ်တပါ့မိတ်ဆွေများဒီနေ့သင်ချာတင်သွားပြီအဲ့ဒါဆိုရင်ကျွန်မတို့ကံနေပေါ်မူတည်ပြီးတော့ဘုံဌာနတွေပေါ်လာရတယ်ကံနေပေါ်မူတည်ပြီးတော့ပဋိသင်္ဍေတွေဖြစ်ရတယ်အဲ့ဒီဘုံဌာနတွေအကျိုးပေးတယ်၊ကံတွေလည်းရှိတယ်၊ဘယ်အချိန်မှအကျိုးပေးတယ်၊ဘလို့အလဲအချိန်တွေအကျိုးပေးတယ်ဆိုတာနားလည်ပြီးရင်တဲ့ဘုံပိုင်းမှာအခုဒါသည်နံပါတ်3ဖြစ်တဲ့ကာမစတုကကိုကြည်ပြုံမီလို့သတ်မှတ်တယ်။အခုကျမတို့ဒီအထိအကုန်သင်ပြီးပြီလားမသင်ဘူးလား။သင်ပြီးပြီ။